American စစ်တပ်ရဲ့ဒီလေကြောင်းဆိုင်ရာဌာနအားလုံးမှာလိုအပ်တဲ့သင်တန်းတွေမတက်ပြီးမချင်းလေရင်ပြန်သမ်းမှုအားလုံးကိုရထားဖို့အတွက်ညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။အရေးကြီးတဲ့စစ်စင်ရေးတွေမှာပါဝင်နေတဲ့သူတွေကလွဲပြီးတော့ချန်တဲ့လေရင်မှုတွေအားလုံးလေရင်ပြန်သမ်းမှုတွေကိုရထားရမယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလာစကာပြည်နယ်မှာစစ်သား3ဦးသေဆုံးပြီးတော့2ဦးဒဏ်ရာရခဲ့တဲ့ဆက်ရဟတ်ရဲ့နှစ်စီးတိုက်မှုဒေသတွင်းဖက်ထဲဖြစ်ခဲ့ပြီးတဲ့နောက်မှာပဲအခုလိုအမိန့်ထုတ်ပြန်လိုက်တာပါ။မလာရုံးကလည်းကန်တာကီပြည်နယ်မှာစစ်တပ်ရဲ့ဆေးဘက်ဆိုင်ရာကယ်ဆယ်ရေး Black Hawk ရဟတ်ရဲ့နှစ်စင်းညဘက်၄ကျင်ပြန်တန်းနေစဉ်မှာတိုက်မိပြီးတော့စစ်သား9ယောက်သေဆုံးခဲ့ပါတယ်။အခုလိုတလအတွင်းမှာစစ်သားစုစုပေါင်း12ယောက်တေဆုံးခဲ့ရတဲ့ရဟတ်ရင်တိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာမဖြစ်မနေပြန်တမ်းဖို့မလိုအပ်တဲ့ပြန်တမ်းမှုတွေကလွဲလို့ရနာလိုက်တာပါစစ်လေရင်မှုတွေရဲ့လုံခြုံရေးဟာထိတ်တန့်ဦးစားပေးဖြစ်တဲ့အတွက်နောက်ထပ်မတော်တဆမှုတွေမဖြစ်အောင်နဲ့နောက်ထပ်စစ်သားတွေမဆုံးရှုံးရအောင်လို့လိုအပ်တဲ့ဆောင်ရွက်မှုတွေကိုအသေးချာလုပ်ဖို့အရေးကြီးတယ်လို့စစ်တပ်ဦးစီးချုပ်James McConville ကပြောထားပါတယ်လိုအပ်တဲ့သင်တန်းတွေကိုမတက်ပြီးမချင်းပြန်တမ်းမှုတွေလုံးဝမလုပ်ရဘူးလို့လည်းသူကအမိန့်ထုတ်ထားပါတယ်ရှင်